ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်ကနေလူမောင်ကိုသမားတွေခေါ်လာတဲ့မြန်မာ20ကျော်ပါတဲ့ပစ်ကတ်ကားတစ်စီးဟာဒီဇင်ဘာလ6ရက်နေ့မနေ့မှာတော့အယုဒ္ဓယာပြည်နယ်အရောက်မှာမတော်တဆတိမ်းမောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ24ဦးတွေက10ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီထဲမှာဒဏ်ရာပြင်းထန်သူတွေလည်းရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။ဘန်ကောက်မြို့တော်နယ်မိတ်ထဲတဲ့ပြည်နယ်တစ်ခုဖြစ်တဲ့အာယုဒ္ဓယာပြည်နယ်ဆန်းရိုင်ညွန့်ကနယ်မိတ်ထဲမှာကားအခြေရန်မြင့်တဲ့အတွက်လမ်းမျိုးထိုးပြပြီးတိမ်းမောက်သွားတာပါ။တစ်ကတ်ကားပေါ့လေ။အဲ့ဒီကကားပေါ်မှာတရားဝင်လိုက်ပါလာတဲ့မြန်မာ24ဦးခြေကမ်းမောင်းနောက်ခေါင်းမောင်းချက်ချက်ညံ့ညံ့လိုက်ပါလာ။အဲ့ဒီမှာမြန်မာ10ဦးတန်ရရတယ်။အတဆက်ထဲမှာပဲအဲ့လိုလမ်းဘေးထိုးကြမှုကြောင့်လမ်းဘေးမှာမနေ့စောစောတန်ကားလိုတွေဆုံးလောင်းမှုတွေစောင့်ဆိုင်းနေတဲ့ထိုင်းနိုင်ငံသား2ဦးလည်းဆုံးခံရင်ငှက်တဲ့ဆိုလို့တန်ရရသွားကြတယ်။အဲ့တော့မြန်မာ10ယောက်ထိုင်း2ယောက်ဒီရင်တိတ်မောက်မှုရှိစင်မှာတရားရတယ်ဗောဗျာအဲသူတို့တွေကိုအာယုဓယာအထွေထွေယောဂဝုထေကိုကြီးပို့ဆောင်တာပဲစေဝါကုသနေတယ်ပြီးသွားတဲ့အခါမှာသူတို့ကတိုင်းနိုင်ငံကိုတရားမဝင်ရမှုနဲ့တိုင်းလောကဥပဒေကအရေးယူခံမှာဖြစ်ပါတယ
်အခုဆိုရင်ထိုင်းဆိုးရကလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်ဆောင်ရွက်နေတာကြောင့်လူကုန်ကူးမှုမူရမှုရာဇဝတ်မှုတွေနဲ့ပတ်သက်နေတဲ့ရဲဝန်ထမ်းတွေကိုလည်းအရေးယူဆောင်ရွက်ခဲ့ကြောင်းဒီ3လအတွင်းမှာရဲတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဦးမူကျိုးကပြောပါတယ
်။ထိုင်းအစိုးရကစက်တင်ဘာလတုန်းကရဲ30နည်းယောက်အောက်တိုဘာလမှာ25ယောက်ပြီးခဲ့တဲ့နိုဝင်ဘာလမှာ15ယောက်ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲချုပ်ကြီးရဲ့အမိန့်နဲ့ခုံရုံးတင်စစ်ဆေးတာတလွဲအာဏာသုံးတာလူကုန်ကူးမှုမှာပါဝင်ပတ်သက်တာမွေးစီဝါရောင်းဝယ်ဖောက်ကားလားအဲအဲ့ဒါမျိုးတွေမှာပါဝင်ပတ်သက်တဲ့ရဲတွေအရေးယူထားတယ
်။ကဘာတဝမ်းလုံးမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းနီးပါးရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2022ခုနှစ်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။ဆီယနာသိမ့်မှုကြောင့်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေကြားလက်နက်ကိုင်ပဋိပက္ခတွေပို့ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာရတယ်လို့စစ်ဘေးကြောင့်တိမ့်တဲ့ချီရှိတဲ့လူလူတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရတယ်လို့လည်းအစိုးရခန်းစာမှာပါရှိပါတယ်။ဒီထွက်ပြေးရသူတွေတဲကအများအပြားဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိကြောင်းကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့အနိုင်ဆုံးအစ်စ်သတ်မှတ်ချက်ပြည့်မီအောင်ဆောင်ရွက်နိုင်တာမရှိတဲ့အတွက်လူကုန်ကူးမှုနဲ့ပတ်သက်လို့အဆိုးအဝါဆုံးတရားသတိအဖြစ်သတ်မှတ်ခံရတာအခုဆိုရင်9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာနဲ့မလေးရှားနိုင်ငံနဲ့ဆက်ဆက်ပြီးတော့လူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုပုံမလုံးဆောင်ဖို့အတွက်နိုင်ငံတွင်းကအရေးကြီးတဲ့ဌာနဆိုင်ရာတွေကိုထပ်မံတိုးချဲ့ပူးပေါင်းခဲ့ပါတယ်။အချက်အလက်စုဆောင်ရေးဌာနတရားရေးဌာနအပါအဝင်ဌာနဆိုင်ရာ10ခုအထိတိုးချဲ့တာတွေလုပ်ခဲ့တာပါ။ဒီအတွက်အမေရိကန်နိုင်ငံသားရေးဌာနကTR2စောင့်ကြည့်အဆင့်ကနေပယ်ဖြတ်ပြီးလူကုန်ကူးမှုတိုက်ဖြတ်ရေးကိုကောင်းမွန်စွာလုပ်နိုင်ခဲ့တဲ့အတွက်TR2 အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်။